လက်နက်ကန်ပြိပခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာဇေယျပိုင်းတွင်စေရခန့်တွေဖမ်းဆီးခံရတာပြစ်ကတ်မှုကြောင့်သေဆုံးဆိုင်ရာရရှိတာတွေသိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်အိမ်ပါရခိုင်လက်နက်ကန်ဖွဲ့ AA နဲ့သမတော်ကြားစီရေးသိမ်းမာနေတဲ့ရခိုင်ပြည်နယ်မှာစေရခန့်တွေမစင်ကာလို့ဖမ်းဆီးခံရတာတွေပြစ်ကတ်မှုတွေကြောင့်ထိခိုက်ဒေကြီးစွာတွေရှိနေတယ်လို့စေရခန့်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီနေ့မနေ့မှာလည်းရံပြဲမြို့နယ်ကလပုံကျောက်ဆောက်ကျေးရွာကရွာသားနှူးဖမ်းဆီးခံရတယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးနန်းနိုင်ရွှေကပြောပါတယ
်။ကလပုံးမှာတရားသားနဲ့ခုံရတယ်လို့ပြတယ်။အဲလက်နက်ကင်အဖွဲ့ကြီးနဲ့ပတ်သက်နေတယ်ဆိုပြီးခိုင်းကြတယ်လို့ပြောတယ်။တက်ကလည်းပြောတယ်တက်က
မြန်မာစစ်တပ်ကမသိငါလို့ဖမ်းဆီးသွားတာဖြစ်ပြီးဘယ်မှာထိန်းသိမ်းထားတဲ့ဆိုတာမသိဘူးလို့သူကဆိုပါတယ်။မနေ့ညနေပိုင်းမှာလည်းစစ်တွေမြို့နယ်ပလိန်ပြင်းကြေးရွာကကြေးရွာသား၄ဦးကိုမြန်မာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားကြောင်းစစ်တွေမြို့အနောက်တကားဒေသကူညီဆောက်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်
။သူတို့က၄ယောက်ခေါ်တော့တာလို့ပဲကြံပြင်းပြရတယ်ကညာသူတို့ကလည်းမင်းတပ်စုတို့နဲ့ဆက်ပြီးများသေးဘူး။မသိငါလို့ဖမ်းတဲ့အမျိုးတွေလည်းပြင်းတာတော့မနေ့ကညနေပိုင်းတော့မှသူကတက်မလို့ငါသုံးခေါ်ဆူလာလို့အဲ့လိုဆက်တော့တယ်လို့ဒေသခံတို့ပြောတာပေါ့နော်
မနေ့ကလည်းမင်းပြမြို့နယ်အပြင်ဆုံးချောင်ရွာအတွင်းပြစ်ကတ်မှုမှာရွာသားလူတေဆုံးခဲ့ပြီးတခြားရွာသားတွေလည်းလုံခြုံရေးစိုးရိမ်တာကြောင့်နိစ္စရရွာကိုသိမ်းရှောင်နေရတယ်လို့မင်းပြမြို့နယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးလှသိမ်းအောင်ကပြောပါတယ
်မနေ့ကတက်မလို့ဆက်ကြောင်ကဒီလိုရွာဆက်ကိုလာတဲ့အခါပြစ်ပြီးတော့လာတဲ့အခါဒီလိုကတောက်လိုက်ပြီးတော့တစ်ဆက်ကြောင်ကိုပြီးတဲ့အခါတက်မလို့ကမြန်တဲ့အတွက်ငှားပြစ်လိုက်တယ်ဆိုပြီးတော့ဒေသခံတွေကပြေသွားတယ်ပြအခုထဲတောင်းတောင်းစာမရသေးဘူးသာသာတွေကအနည်းငယ်ကြေးရတွေကအကုန်ဆက်ပြေးကြရတယ်ဒီအတွန်းတုံးဆောင်တော့မြန်တော့အဲ့ဒီဘက်ကိုပြေးကြတယ်ဒီတော့
ရိခာတဲဆောင်တဲ့တမရစစ်ကြောင်းတစ်ခုကအပြင်ဆုံးချောင်ကြေးရွာကိုပြစ်ခတ်ဝင်လာစဉ်ဒေရခန့်ရွာသားတွေကြောင်လာထွက်ပြေးစင်မှာအသက်30နှစ်အရွယ်ကိုသွန်းသွန်းဝင်းစုသူတနတ်တိမှတေဆုံးပြီးမင်းမြမြစ်တဲ့မျောပါသွားတယ်လို့မိသားစုဝင်လူကပြောပါတယ်လုံချုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေရှိနေတယ်လို့ဒေသခံတွေစွပ်စွဲနေတာနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့စူးစမ်းပေမဲ့မရခဲ့ပါဘူးတမတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့မင်းပြမြို့နယ်မြင်းနန်းဒုံချောင်ကျေးရွာနီးတမတော်ရင်နန်းကိုမိုင်းထောင်ဖောက်ခွဲတိုက်ခိုက်မှုစီစဉ်နေကြောင်းသတင်းရရှိတဲ့အတွက်လုံချုံရေးဆောင်ရွက်ရမှာအရဝတ်နဲ့အေအေဖွဲ့ဝင်တို့ကိုတွေ့ရပြီးလိုက်လံပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းဖော်ပြပါတယ်အလားတူကြောက်ဖြူမြို့နယ်ဆိုင်ချောင်းကျေးရွာဘက်မှာပြီးခဲ့တဲ့ရက်တွေတုန်းကတပ်မတော်စစ်ကြောင်းဝင်ရောက်လာပြီးဒေသခံရွာသားတို့ချို့ကိုဖမ်းဆီးသိမ်းသိမ်းတာကြောင့်ဒေသခံရွာသားတို့ကပြောပါတယ
်သူကတော့ဓာတ်ရင်ရောက်မှထားတာပုံစံလေးဖြစ်နေတယ်မြို့စီလေးဖြစ်နေတယ်ဗော
ဆိုင်ချောင်းရွာသားတွေဟာကလပါကျေးရွာနဲ့ကြောက်ဖြူမြို့ဘက်မှာထွက်ပြေးသိမ်းရှောင်နေရတယ်လို့သူကဆိုပါတယ်သမ္မတော်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားတဲ့နှစ်သာကာလအတွင်းဒေသခံရွာသားတွေပြစ်ခတ်ခံရမှုကြောင့်တေဆုံးတန်ရရရှိတာတွေတနက်ကန်တပ်ဖွဲ့တွေကဖမ်းဆီးမှုတွေကလည်းသိုးလာနေပါတယ်။ပြီးခဲ့တဲ့လတုန်းကလည်းရွေးကောက်ပွဲတွေဆေးရုံရေးဆင်းနေတဲ့တန်ကုန်မြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်း3ဦးကို AA ဖွဲ့ကဖမ်းဆီးသွားပြီးအခုအချိန်ထိထိန်းသိမ်းသားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်ရေးသိမ်းမှမှုမှာနှစ်ဖက်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေတေဆုံးတန်ရန်ရရှိမှုတွေကလည်းမြင့်တက်လာနေတယ်လို့ဒေသခံ 23,000 ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံကနေသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းနေ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်